American တမရဒေါ်နယ်ထရပ်ဒုတိယအကြိမ်တမရသက်တမ်းစတင်တာဝန်ထမ်းဆောင်တဲ့ရက်ပိုင်းအတွင်းမှာပဲနိုင်ငံတကာအကူအညီတွေကိုရပ်ဆိုင်ဖို့လက်မှတ်ချုပ်အမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်အမေရိကန်အကူအညီတွေရယူထားတဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေလည်းဇန်နဝါရီလ29ရက်နေ့ကစပြီးတော့ရပ်နှားထားလိုက်ရပါတယ်ကြည့်တော့စကန်တွင်ကဆေးရုံတက်နေရတဲ့လူနာတွေကိုဆေးကုသခွင့်မပေးတော့ဘဲနဲ့ဆေးရုံဆေးခန်းတွေကနေပြန်လို့နေပြီလို့လဲဒုက္ခသည်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကနိုင်ငံတကာကိုပေးနေတဲ့အကူအညီတွေကိုယာယီရပ်ဆိုင်းလိုက်ပြီးတဲ့နောက်အမေရိကန်နိုင်ငံရဲ့အကူအညီတွေနဲ့ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့ကျန်းမာရေးအကူအညီပေးရေးအဖွဲ့ဖြစ်တဲ့IRC ဟာအထောက်ပံ့များရက်ပေါင်း90ဆိုင်းငံ့ခံထားရတယ်လို့ဆိုပါရယ်ဒီအတွက်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးဆောက်ရှောက်မှုပေးနေတဲ့လုပ်ငန်းတွေလည်းရပ်နှားထားလိုက်ရပြီးဆေးရုံတက်နေတဲ့လူနာတွေကိုပြန်လွတ်နေတယ်ဆိုပြီးနိုဘိုဒုက္ခသည်စခန်းကဒုက္ခသည်တဦးက VOA ကိုပြောပါရယ
်နှစ်ရက်အတွင်းဆိုတော့ဒီနေ့နဲ့မနက်ဖြန်နဲ့နှစ်ရက်အတွင်းပေါ့နော်အဲ့မှာဆေးရုံတက်နေရတဲ့အဲ့ဒီရှားနာတဲ့လူတွေရောနောက်အကြောင်းမျိုးနဲ့တက်နေတဲ့လူတွေရောဟုတ်ကဲ့အဲ့ဒါသူတို့နှစ်ရက်အတွင်းဆိုသူတို့အင်ဂျန်ခိုင်းတယ်ကျွန်တော်သိတဲ့တယောက်တော့ရှိတယ်ကွာ तू ကဟိုဥကောင်းခွဲထားရတယ်တမိတော်တော့ရှိပြီအဲ့ဒီဆေးရုံပေါ်မှာလည်း तू ကအဲ့ဒီဒီစက်ပစ္စည်းနဲ့ပဲ तू အသက်ရှူရတာအဲ့ဒီလူတွေအတွက်တော့ဟိုဘလို့ပဲဘလို့စဉ်းစားမလဲနောက် तू တို့ကအဲ့ဒီပြန်ပို့ရဲ့အစီအစဉ်နဲ့ပါလားဆိုတော့ကျွန်တော်တော့သိချင်မသိဘူးဟုတ်ကဲ့အများစုကတော့ဆေးရုံတက်ရတဲ့လူနာတွေတော့အဲ့နှစ်ရက်တွင်း तू တို့ဟုတ်ကဲ့အင်ဂျန်ခိုင်းတယ်လေအုံဖန်မှာကျွန်တော်တို့ဒီကနေကျွန်တော်တို့နှုတ်ပေါင်းကနေတက်တဲ့လူနာကြီးရှိနောက်ပြီးဟောသူတလားတစ်ခါအဲ့ရမန်ရေးသွားပြရတဲ့လူနာတွေလည်းရှိတယ်အဲ့ဒီဟိုအတိတ်ကတော့ဒီနေ့သွားမဲ့လူနာပေါ့နော်လာစဉ်ပြရနေတဲ့လူနာသူမသွားတော့ဘူးပြန်လှည့်လာဟုတ်ကဲ
့ဥပ္ပတ်စီုံသွားမဲ့လူနာပေါ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီသွားမဲ့လူနာရောနောက်ဟိုမှာကျွန်တော်တို့စကန်ထဲကရှိနေတဲ့လူနာတွေရောသူတို့အဲ့လိုပြန်ပို့မဲ့ဟာရှိတယ်ကွာ
အခုဆိုရင်ဆေးရုံတွေကကျန်းမာရေးဝန်ထမ်းတွေကိုလည်းသူတို့ကိုထောက်ပံ့ပေးနေတဲ့လစာတွေလည်းရန်နာခံရမှာဖြစ်တယ်လို့ဆေးရုံရဲ့လက်ပတ်စည်းဘတ်ဂျက်တွေမရှိတော့တာကြောင့်လူနာတွေကိုထပ်ပြီးတော့လက်မခံတာကိုကြုံရတယ်လို့လည်းနောက်ထပ်ဒုက္ခသည်တဦးကလည်းပြောပါတယ
်ဆေးရုံတွေကအခုဆေးရုံမှာဆိုလို့ရှိရင်အဲဒီအောက်ဆီဂျင်ရှူနေရတဲ့လူနာတို့အဲ့လိုမျိုးတင်းရှင်ဖြစ်နေတဲ့အဲ့လိုခိုးကြီးတွေအဖွာကြီးတွေအမှအသက်ကြီးပိုင်းလူတွေရောဒီအဲ့လိုထိကြိုက်တာလူခေါင်းကွဲတဲ့သူတွေလို့အမှအများကြီးပဲရှိနေတယ်ဆိုတော့သူတို့မှဘာကြက်မရှိတော့ဘူးတဲ့အဲ့ဒီအတွက်ဒီလူနာတွေကိုသူတို့စေမကုပေးနိုင်တော့ဘူးပေါ့အဲ့လိုမျိုးနဲ့သူတို့အိမ်တွေကိုပြန်လွတ်တယ်ပြီးကြအုံဖန်ပါလေဒီဒုက္ခတဲ့စခန်းထဲမှာကိုရတာနဲ့မလုံလောက်လို့အုံဖန်ကိုပို့ထားတဲ့လူနာတွေကိုလည်းအုံဖန်ပြန်ပို့နေပြီ
ဒုက္ခတွေဆိုရင်ပူပန်နေတာကတော့ရိတ်ခါတွေပါဖြတ်တောက်ခံရမှာထပ်မရတော့မှာကိုဆိုရင်နေကြတာပါအမေရိကန်ကနေပေးနေတဲ့အကူအညီတော်များများဟာ USAID လို့ခေါ်တဲ့အဖွဲ့အစည်းကနေပေးတာဖြစ်ပြီးအဲ့ဒီကနေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုရောက်ရှိနေတာဖြစ်ပါတယ်ဒီနောက်ဒုက္ခတွေရဲ့ကျန်းမာရေးဝန်ဆောင်ပေးမှုတွေပါဝင်စားနပ်ရိတ်ခါတွေကူညီပေးနေတာတွေလည်းရှိနေပါတယ်ဒုက္ခတွေတူကိုတနေ့ကိုဘတ်ဆယ်ဘတ်နှုန်းနဲ့ထောက်ပံ့မှုတွေရနေတာဖြစ်ပြီးအခုလိုမျိုးအမေရိကန်နိုင်ငံကနိုင်ငံတကာအကူအညီတွေရန်နာထားရမယ်ဆိုတာကြောင့်ထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကတော့စားနပ်ရိတ်ခါအကူအညီတွေမရတော့မှာကိုစိုးရင်ပူပန်နေကြတယ်လို့လည်းဒုက္ခသည်တွေကပြောပြပါတယ်
။ရိတ်ခါတော့မကြားသေးဘူးကွာ။ရိတ်ခါပုံမှာလည်းနည်းနည်းတော့စိတ်ပူမှုတော့ရှိတယ်ဟုတ်ကဲ့
။
ရိတ်ခါနဲ့ပတ်သက်တော့မကြားသေးဘူး။ဒါမှလည်းတစ်ခုရှိတယ်ကျွန်တော်တို့ကဒီမှာတို့ကကတ်စနစ်နဲ့သွားတော့လေ။ဒီရပ်ကုန်ပြီ3ရက်ဆိုရင်ပုံမှန်ဆိုရင်တော့အဲ့ဒီကတ်သေးကိုဒီကျွန်တော်တို့ရဲ့ကိုတာပတ်စံပေါ့နော်ဝင်တယ်။ဟုတ်ကဲ့။အဲ့ဒီကအဲ့ဒီသူတို့ကြော်ချင်းကြည့်ကြတော့အဲ့ဒီ၃ရက်နေလောက်ဆိုရင်တော့ပြီရောက်ကုန်ပြီ၃ရက်နေဆိုရင်ဟုတ်ကဲ့ဝင်လာရင်တော့ပုံမှန်ပေါ့နော်မဝင်ခဲ့ဘူးဆိုရင်တော့သူတို့ဒါအခုခုသူဖြတ်တော့တာပြန်မှာဟုတ်ကဲ့
အခုဆိုရင်ထိုင်းမြန်မာနယ်စပ်မှာတော့အမေရိကန်နိုင်ငံကနေပေးတဲ့လူသားချင်းစာနာမှုအကူအညီတွေတဲကကျန်းမာရေးဝန်ဆောင်ပေးမှုတွေကတော့ရပ်နားသွားတာရှိနေတယ်လို့လည်းကရင်ဒုက္ခသည်ကော်မတီကအတည်ပြုပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့ထားပြီးတဲ့နောက်အခုလိုမျိုးကျန်းမာရေးဝန်ဆောင်ပေးမှုတွေရပ်နားသွားတာတွေထပ်ဖြစ်လာတာပါ။အခုဆိုရင်ရိတ်ခါဖြတ်တောက်မလားဆိုတာကိုလည်းဒုက္ခသည်တွေကြားမှာစိုးရင်ပူပန်မှုတွေကဆက်ပြီးဖြစ်ပေါ်နေပါတယ်ရှင်။